လေရင်ခီးသည်တွေနဲ့ပတ်သက်တဲ့အချက်အလက်တွေ EU ဥရောပသမဂ္ဂနိုင်ငံတွေကြားမျှဝေကြဖို့ EU ပြည်ထောင်စုဝန်ကြီးတွေကြားမှသဘောတူခဲ့ပါတယ်။နှစ်နဲ့ချီကြာအောင်ဆွေးနွေးလာခဲ့တဲ့ဒီကိစ္စကို EU ကောင်စီမှဒီဇင်ဘာလ4ရက်တောက်စာနေ့ကအတည်ပြုခဲ့တာဖြစ်ပါတယ်။အကြမ်းဖက်မှုတံပြန်ရေးမှပို့ပြီးတော့ထိရောက်စေဖို့ EU အဖွဲ့ဝင်28နိုင်ငံကြားပြန်တန်းသွားလာတဲ့လေရင်ခီးစဉ်တွေ EU နိုင်ငံတွေစီကိုပြန်တန်းလာတဲ့လေရင်ခီးစဉ်တွေနဲ့EU နိုင်ငံတွေကနေထွက်ခွာသွားတဲ့လေရင်ခီးစဉ်တွေအားလုံးကခီးသည်တွေနဲ့သက်ဆိုင်တဲ့အချက်လက်တွေကိုမျှဝေကြရမှာဖြစ်ပါတယ်။သဘောတူခဲ့တဲ့ PNR စနစ်အရခီးသည်ရဲ့နာမည်၊ဆက်သွယ်နိုင်မယ့်လိပ်စာ၊ဘဏ်ကတ်၊အကျွေးဝယ် credit card ပြားနံပါတ်စတဲ့အသေးစိတ်အချက်လက်တွေကိုသက်ဆိုင်ရာလုံခြုံရေးအဖွဲ့တွေကစစ်ဆေးနိုင်မှာဖြစ်ပါတယ်။ညွှန်ကြားချက်အသေးအရ EU နိုင်ငံတွေကိုအဝင်ထွက်လုပ်နေတဲ့လေကြောင်းလိုင်းတွေအနေနဲ့လည်းခီးသည်တွေနဲ့ပတ်သက်တဲ့အချက်လက်တွေကို EU တာဝန်ရှိသူတွေကိုမပြတ်မကွက်ပေးရမှာဖြစ်တယ်လို့ EU ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီလိုမျှဝေတဲ့ခီးတဲ့အချက်အလက်တွေမပေါက်ကြားစေဖို့အတွက်ကိုလည်းချက်ချက်မမတ်ကာကွယ်သွားမှာဖြစ်တယ်လို့ EU ကပြောပါတယ်။ပြင်သစ်နိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်အခုလိုလေရင်ခီးတဲ့အချက်အလက်တွေမျှဝေနိုင်ရေးအတွက်ပြင်သစ်နဲ့တခြား EU နိုင်ငံတွေကအရှိန်မြှင့်စူးစမ်းခဲ့ကြတာပါရှင်။